ကျောက်ပြူအထူးစီးပွားရေးဆောင်ရင်းနှက်စိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီမှုကိုတရုတ်နိုင်ငံ CITIC Group နဲ့မြန်မာအစိုးရတို့ကြားနိုဝင်ဘာ10ရက်ကြာသပတေးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြတာပါဒီသဘောတူညီချက်ပေါ်တတိနဲ့ကြိုဆိုပေမဲ့စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားအကောင့်ထည့်ဖော်မဲဆိုရင်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ရခိုင်အမျိုးသားပါတီ ANP ကရှုမြင်ကြောင်း ANP ပါတီရဲ့ဒုက္ခထဒေါအေးနုစိန်က VOA ကိုပြောပါတယ်
ကွန်မြူနတီမှုအတွက်အဓိပ္ပာယ်ပြည်ပြည်တော့ကျမတို့ကျူသွားမှာပေါ့လေဒါပေမဲ့ဟိုတတိယဆက်လက်တွေအပြင်းမြင်ပါမှုရှိဖို့ရယ်ဒီအမျိုးသားအကျိုးစီးပွားဒီသက်ခံရဲ့အကျိုးစီးပွားကိုအမှန်တကယ်ထောက်ကူဖြစ်မလားကြီးခိုင်းစရာတွေများရှိမလားအဲချိုးတဲ့ချိုးယူမှုတွေကိုဘယ်လိုဖြေလျှော့ပေးမလဲဒီဒါရီနဲ့ပတ်သက်ပြီးတော့ဒီပါတီနေနဲ့ရောဒီစားလူဒီမှုခွင့်ကြီးတွေနဲ့ရောပြည်ဆောင်ဆွေးနွေးအဖြေရှာမှုတွေ
ANP ပါတီကနိုဝင်ဘာ9ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကြောက်ပြူရည်နဲ့စိတ်ကမ်းစီမံကိန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမှန်ကန်စွာသိရှိခွင့်ရရှိလိုကြောင်းနဲ့စီမံကိန်းအကောင့်ထည့်ဖော်တဲ့လုပ်ငန်းစဉ်တွေမှာဒေသခံတွေကိုအတိအပေးတိုင်ပင်သွားဖို့လိုလားကြောင်းလဲကြေညာချက်မှာဖော်ပြပါတယ်။ရည်နဲ့စိတ်ကမ်းစီမံကိန်းစတင်လာတဲ့အခါအလို့အကန့်တွေရရှိရေးအတွက်ကြောက်ပြူဒေသခံတွေကြားစိုးရိမ်မှုရှိကြသလိုမတဲကျွန်းတဝိုက်လက်တလောဖြစ်ပေါ်နေတဲ့မြေယာအယောင်းဝယ်တွေကဒေသခံတွေကိုနှိမ့်နှံမှုရှိစေတယ်လို့ကြောက်ဖြူလူမှုကွန်ရက်တာဝန်ခံဦးထွန်းလွင်ကပြောပါတယ်
။ဒီကမျိုးလင်းကြတာအလုပ်ကံတွေဖြစ်တယ်။အများကြီးကလည်းဒေသခံကပညာအားနည်းကြတဲ့အခါကျတော့ဒီစီမံကိန်းတွေမှာဝင်ပြီးအလုပ်ချနိုင်ပါမလားဆိုတဲ့စိုးရိမ်စိတ်ဒါတွေရှိကြတယ်လေ။ပို့တော်လည်းပဲအလုပ်ရနိုင်တဲ့အရှင်ရှိရောက်အောင်ဒေသခံတွေကကျင်းကျင်းရမယ့်အပိုင်းမှာစိုးရတဲ့အပိုင်းကရောတပ်ပြီးဒီဖက်ပိုင်းကပါဘယ်လောက်ကြည့်ကိုယ်ကျင်းကျင်းပြီးမလဲဒီကိစ္စဟာကျွန်တော်တို့ကနာနာစိုးရိမ်ကြတဲ့ကိစ္စပါအခုတော့မှမသေးကျော်အစီအစဉ်စက္ကန့်ဆောင်းနေနေရမှာဒီရောင်းဝယ်တွေလုပ်နေကြပြီဆိုတော့ဒီကပေါ်လာပြီအဲ့တော့ဒီဟာတွေကိုရောင်းဝယ်လုပ်ကြတဲ့လူတွေကလည်းပဲကိုယ့်ဒေသကလူတွေပိုကင်းနေအဝေးရလာတဲ့လူတွေဖြစ်နေတယ်အဲ့ဒီပုံမှာလည်းတချီလို့နေလာကြတဲ့ဘိုးကြီးမောင်ဆက်နေလာကြတဲ့လူတွေကဥပခပြည့်ဖြစ်ခံရပြီးတော့ညာနဲ့ပတ်သက်လို့လည်းကျွန်တော်စိုးရိမ်ကြည့်ရှိကြတာပုံပေါ့
တရုတ်အစိုးရကအာဖရိကနိုင်ငံတွေမှာတွားရောက်ရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေမှာတရုတ်ကုမ္ပဏီတွေကသူတို့ရဲ့တရုတ်အလုပ်သမားတွေကိုပါခေါ်သွားပြီးလုပ်ကင်ကြတာကြောင့်ဒေသခံတွေအလုပ်ကင်မရဘဲဖြစ်ရတဲ့တာဒကတွေလည်းရှိခဲ့ဘူးတာပါကြောက်ပြူစီမံကိန်းနဲ့ပတ်သက်လို့အခုလိုဒေသခံတွေစိုးရိမ်မှုရှိနေရတာကလည်းအရင်တုန်းကအကြောက်ဖြူယူနန်တဘာဝတောင်ွေပိုင်လိုင်းသွေတန်းစင်ကနင့်နာခဲ့တဲ့အတွေ့အကြုံတွေကြောင့်ဖြစ်တယ်လို့ဒေါ်အေးနုစိန်ကထောက်ပြပါတယ်
။ဒီနေရာလူတွေလည်းရာရေးသိနေအင်းင်းနဲ့သိနေရေဟာစနစ်တွေပြက်စီးတယ်အမြင့်ဆောင်တွေမတန်းကားဆောင်လို့မရဘူးရောကြီးတွေမရဘူးတော့ကိုယ်သိမ်းထားတော့သိနေရဝင်လုံးလုံးရှိပြီးတော့ပဲရတယ်အဲ့ဒါနဲ့သူ့ရဲ့ဒီတော့ဘုရင်ကောင်းသွားတယ်ဆိုရအနေထားလို့အများကြီးရှိကြတယ်။
ကြောက်ဖြူမှာရေလုံငန်းအပေါ်မှီခိုနေကြသူတွေအများစုရှိတာကြောင့်သူတို့လုပ်ငန်းတွေထိခိုက်မှာစိုးရိမ်ကြသလိုတဘာဝပတ်ဝန်းကျင်ပျက်စီးမှာကိုလည်းစိုးရိမ်ကြကြောင်းကြောက်ဖြူဒေသခံဦးထွန်းလွင်ကပြောပါတယ်
။ဒီမှာရေလိပ်သားတွေအများကြီးငှားချနေကြတဲ့ရေပြင်းမှာကိုမှန်တကယ်ငှားချလို့ရအောင်မှာလားဆာလို့မရဘူးဆိုရင်ပေါ့ဒီရေလိပ်သားတွေအတွက်ပါတီအစီအစဉ်တွေလုပ်ပြမယ်လေဒီဆိုအဲ့ဒီလိုကနေပတ်သက်လို့ရှိရင်ဒီရောတဘာဝပေါင်းရင်ကျွန်တော်ဒီဒီတော့နေပတ်သက်လို့ဆိုရင်ရရှိတယ်ကျွန်တော်တာမန်နေထားခြင်းဒီဒီဒီတော့ရတယ်ကျွန်တော်ဒီသာခံနေတဲ့ဘောပလီကနားငါးအစားရှာစားလို့ရတယ်ဖြစ်တယ
်ကြောက်ဖြူရေနဲ့စီမံကိန်းကိုအခုလက်ရှိသဘောတူညီချက်အရဒေါ်လာတန်း1300ယင်းနှိမ့်နှံကြမှာဖြစ်ပြီးမြန်မာနိုင်ငံဘက်ကယင်းနှိမ့်နှံမှု30ရာခိုင်နှုန်းထဲဝင်ခွင့်ရမှာဖြစ်တယ်လို့တရုတ်အစိုးရဘက်က90ရာခိုင်နှုန်းထည့်ဝင်มาဖြစ်ပါတယ်။ကနဦးတို့ကတော့မြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းထည့်ဝင်ဖို့ဦးသိန်းစိတ်အစိုးရလက်ထက်မှာသဘောတူညီခဲ့ကြပါတယ်။